ဗမော KI နဲ့က KI ကချင်လွတ်မြောက်ရေးအဖွဲ့ဒီလက်နက်ကင်စခန်းတစ်ခုကိုမြန်မာအစိုးရတပ်တွေကစနေနေ့မှစတင်ထိုးစစ်ဆင်နေပါတယ်။ဗမော KI မန်စီမြို့နယ်တွေက KIA တပ်တွေရှိတဲ့နေရာတွေအပေါ်လက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေနဲ့တိုက်ခိုက်ခဲ့တယ်လို့ KIA ဘက်က VOA မြန်မာပိုင်းကိုပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတင်ကီထိုက်ကအပြည့်အစုံကိုပြောပြမှာပါရှင်။
ကချင်ပြည်နယ်ဗမော KI မန်စီမြို့နယ်ကနေကိုက်ထိတ်မန်ဝင်းကိုဆက်သွယ်ထားတဲ့လမ်းမကြီးရဲ့အနောက်ဘက်ခြမ်းနှစ်ထက်ကျွေးရကကချင်လွတ်မြောက်ရေးတပ် KIA တပ်မဟာ3ရဲ့ရှေ့လမ်းစခန်းတစ်ခုကိုမြန်မာအစိုးရကစနေနေ့နဲ့တနင်္ဂနွေနေ့နှစ်ရက်တိတိထိုးစစ်ဆင်ခဲ့ပြီးတော့တနင်္ဂနွေနေ့မှာတော့ KIA တပ်စခန်းရှိရာနေရာ2နေရာကိုထိုးစစ်ဆင်ခဲ့တယ်လို့ကချင်လွတ်မြောက်ရေးအဖွဲ့ KIO ရဲ့တွဲဖက်အတွင်းရေးမှူးဦးလာနန်းကပြောပါတယ
် KIA တပ်မဟာ3တပ်ရင်းတရှေ့လမ်းစခန်းမထက်ကျေးရွာမှာရှိတဲ့စခန်းတကူတမရှိရှိရနေပြီးစစ်ကြောင်းတွေဝင်လာပြီးတော့ဝင်ကြောဟိုထွစစ်စင်တာပါအဲ့လိုလုံရင်းနဲ့ပဲတိုက်ပွဲဖြစ်သွားတယ်မနေ့ကလည်းတိုက်ပွဲဖြစ်တယ်ဒီနေ့မနေ့ဘိုင်းမှာလည်းစပြီးတော့တိုက်ပွဲဖြစ်တယ်ဒီလည်းဘိုင်းကစပြီးတော့သူဟိုလက်နဲ့ကြီးတီတုံပြူတာတယ်မွန်လည်းပဲ၃နိုင်ပုံစံမှာသူလေရင်နဲ့လာပြီးတော့ပြစ်ခတ်တယ်ဘုန်းကြီးတာမျိုးလုပ်တယ်၃နိုင်ကြိုကြောမှာတစ်ကြိမ်၄နိုင်ခွဲမှာတစ်ကြိမ်ကျဲတိုက်လေရင်နှစ်စင်းနဲ့နှစ်ကြိမ်လာပြီးတော့ပြစ်ခတ်တာမျိုးလုပ်တယ်ခင်ဗျအဲဒီနေ့မနေ့ရဖြစ်စင်မှာတော့ဒီမထက်ကျေးရွာမှာသူတို့စစ်ကြောင်းတစ်ကြောင်းနောက်ပြီးတော့ဒီမထက်ကျေးရွာရဲ့နောက်ဘက်ချမ်းမှာရှိတဲ့စတန်တေးရွာမှာလည်းစစ်ကြောင်းတစ်ကြောင်းဝင်လာတယ်အဲမှာစိုက်ပွဲတွေနေနေရဖြစ်တယ်ဖြစ်ရင်းနဲ့ပဲအဲ့ဒီစစ်ကြောင်းတစ်ကြောင်းကလည်းသူတို့အချင်းချင်းပြစ်ခတ်မာယွင်းမှုလည်းရှိနေရတယ်အဲကြတော့သူထိခိုက်မှုကများသွားတယ်အဲကြတော့နောက်ဆုံးကြတော့လေရင်ဟူသူတို့တုံးတဲ့အဆင့်ဖြစ်လာရတယ်ခင်ဗျအဲထိခိုက်မှုကတော့ကျွန်တော်ဘက်မှာတော့မရှိဘူးခင်ဗျဒါမဲ့ဒီတစ်ဖက်မှာဆီယာစစ်တောင်းတွေမှာထိခိုက်မှုဒုစရိယာရှိနိုင်တယ်ခင်ဗျာအဲ့လိုဒုစရိယာပါနော်ဒီလိုရဲ့ဟိုထိခိုက်မှုရှိတဲ့အခါမှာသူတို့ဟာအဲ့လိုဟာမျိုးလက်နဲ့ကြီးရောလက်နဲ့အပါဟိုတိကြီးမေးကြီးလက်တုပ်ပြန်တိုက်ခတာမျိုးလုံးလေလုံးထားရှိတယ်ခင်ဗျာအဲ့ကြတော့တစ်ဖက်မှာထိခိုက်မှုရှိတယ်လို့ဆိုတော့အပေါ်ရန်သတင်းရတယ်ဒါမဲ့ဘလောက်အရေးတွေရှိတယ်ဘေးအဆင့်တွေထိတယ်ဆိုတော့ကြားလေခင်ဗျာ
စီရင်မဟာဗျူဟာအရာသိပြီးအေးမပါလာတဲ့နှစ်ထက်ရွာက KIA တို့ရဲ့တပ်စခန်းကိုမြမတပ်မတော်ဘက်ကအင်အား100နီးပါးအသုံးပြုပြီးတဲကြီးမဲကြီးတိုက်ခိုက်နေတာလို့လည်းဦးလာနန်းကပြောပါတယ်။ KIO ကိုယ်စားလှယ်အဖွဲ့နဲ့မြမအစိုးရအကြီးအကဲတပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တမိုင်းဝင်အပြစ်ရရေးငြိမ်းချမ်းရေးစကားပြောဆိုမှုအပြီးရက်ပိုင်းအကြာနောက်လက်ရှိရန်ကုန်မှာ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်တို့နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ကြောင့်တနိုင်ငံလုံးအပြစ်ရရေးဆွေးနွေးနေကြခြင်းကိုအခွင့်ကောင်းယူပြီးမြန်မာတပ်မတော်ကထိုးစစ်ဆင်လာတာလို့လည်းပြောခွင့်ရဦးလာနန်းကသုံးသပ်ပါတယ
်။ KIO ကိုယ်စားလှယ်အဖွဲ့နဲ့ပြည်တော်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကောင်စီဆွေးနွေးပွဲရှိတိုင်းရှိတိုင်းစရဲကရဲတပ်စခန်းရှေ့တပ်စခန်းတွေကိုအမြဲတမ်းဆွေးနွေးဖြစ်တတ်နေပြီးတော့ဝင်သိမ်းတာမျိုးပြစ်ခတ်တာမျိုးအမြဲတမ်းလုပ်နေကြလုပ်ရလို့ဆင်ပြီးတခုပါဒါကြောင့်မို့အခုလည်းကိုမစနေပူရာဆက်ခဏရဲနဲ့စတယ်ခင်ဗျာဒီစစ်စင်ရဲဆက်ခဏရဲ16ရက်ဆက်ခဏစပြီးတော့သူအဲ့မှာမြေပြင်လှုပ်ရှားမှုစပြီးလှုပ်လာတယ်တမချစ်ချစ်ကနေပြီးတော့ဟိုဗျူဟာတခုကနေပြီးတော့အဲ့စစ်စင်ရဲတွေပြင်ဆင်လာတယ်မျိုးလှုပ်တယ်ဟိုဆက်ခွနေပြီးတော့တိတိတတာအဲ့ဒီစစ်ကြောင်းတွေဟာသူတို့ရဲ့တပ်ခန်းပြီကိုချင်းကတ်လာတယ်အဲ့ကြတော့ဒီ27ရက်နေ့မှာစပြီးတော့ဟိုသူတို့ရဲ့စခန်းကိုဝင်တိုက်တဲ့အခါမှာတိုက်ပွဲတွေဖြစ်ပေါ်လာတာပါအဲ့ကြတော့ဒီစနေပွဲကလာအတော်တည်းမှာအမြဲတမ်းလုံခဲ့တဲ့အဖြစ်ပြက်တွေကိုဟိုကျွန်တော်ပြန်ပြီးတော့ဟိုတက်ဆိုင်ကြည့်တဲ့အခါမှာစနေပွဲရှိတိုင်းဆန်းငယ်တွေကိုဝင်တိန်တဲ့ဖြစ်စဉ်တွေရှိတော့ဒီတစ်ခါကလည်းရန်ကုန်မှာစနေပွဲရှိတာကိုခွင့်ကောင်းယူပြီးသူရဲ့တက်ချီတိုင်းငယ်တွေကိုဝင်တိန်တဲ့ပုံစံလိုပဲလာသတ်မှတ်လို့ရပါလားဟိုစနေပွဲကိုဖြစ်လို့ဖြစ်စီရွေးချက်တော့ရှိဟာမတူဘူးခင်ဗျာ
အစိုးရစစ်တပ်က KIO ကိုထိုးစစ်ဆင်မှုစတင်ပြင်ဆင်နေချိန်ကတည်းကနေ့စဉ်ထိုးစစ်ဆင်တဲ့အနေအထားတွေကိုလက်ရှိရန်ကုန်မှာဆွေးနွေးနေတဲ့တနိုင်ငံလုံးအပြစ်ရရေးဆွေးနွေးပွဲမှာ KIO ဘက်ကအလွတ်တဘောမြန်မာအစိုးရကိုပြောကြားခဲ့ပြီးမဲ့ထိုးစစ်တွေကတော့ရပ်မသွားဘူးလို့လည်းဦးလာနန်းကပြောပါတယ်။အခုမြန်မာအစိုးရထိုးစစ်ဆင်နေတဲ့ KIA ရှေ့တန်းစခန်းကိုတော့မြန်မာတပ်မတော်ကအလုံးအင်းနဲ့ထိုးစစ်ဆင်နေတာကြောင့်စစ်ရေးမဟာဗျူဟာအပြောင်းလဲလှုပ်ကောင်းလှုပ်နိုင်တယ်လို့လည်းပြောခွင့်ရဦးလာနန်းကပြောပါရရှင်